ရခိုင်ပြည်နယ်မြောက်ပိုင်းမှာကြောက်တော်မြို့ပေါ်ကိုစစ်ကောင်စီကဒီကနေ့လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အရသာ၈ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်။ရှမ်းရွာအပါအဝင်လူနေရပ်ကွက်တွေနဲ့ဈေးဝယ်သူတွေစီကနေတဲ့မြို့မဈေးရွှေဆိုင်တန်းတွေရှိတဲ့ဘက်ကိုမနက်ပိုင်းမှာဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်28ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ရခိုင်ဘက်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။စစ်တပ်ကလေရင်နဲ့၃ချိန်လာပြီးဘုံအလုံး15လုံးလောက်ကျဲချခဲ့တယ်လို့ AARK တပ်တော်ကလည်းပြောပါတယ်။ကြောက်တော်မှာဖုန်းနဲ့အင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာကြောင့်ဘုံကျဲတိုက်ခိုက်မှုနဲ့ထိခိုက်သေးဆုံးခံမှုအသေးစိတ်ကိုတော့ VOA နဲ့တရားစုံစမ်းအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ January 10ရက်ဗုဒ္ဓဟူးနေ့ကလည်းရခိုင်ပြည်နယ်တောင်ပိုင်းရံပြဲမြို့နယ်တဲကကြောက်နေမော်တိုင်းနယ်ခြေရွာအဘောစစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရသာ40ကျော်သေဆုံးခဲ့ပြီး20ထက်မနည်းဒဏ်ရာရရှိခဲ့ပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အရသာတွေလည်းသေဆုံးခဲ့ပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့မြို့နယ်18မြို့နယ်တွေက14မြို့နယ်ကိုအရခတက်တော် AA ဘက်ကတိမ့်ပိုက်ထိန်းချုပ်ထားပါတယ်။အဲ့ဒီမြို့နယ်တွေအပေါ် January 1ရက်နှစ်စန်း1ရက်နေ့ကစပြီးစစ်တပ်ကလေကြောင်းကနေလာရောက်ဘုံကျဲတိုက်ခိုက်နေတာကြောင့်ရဲသားပြည်သူတွေထိခိုက်သေဆုံးမှုတွေတိုးလာနေပါတယ်။